ရခိုင်တောင်ပိုင်းကျင်းဒလီမြို့ပေါ်ကခရီးရန်ဖျားကြောင်တစ်ခုမှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ခရီးရန်ဖုန်းတော်ကြီးတစ်ပါးပါဝင်ဆေးဘေးဒုက္ခသည်ဆတဦးသေဆုံးခဲ့တယ်လို့စီရင်နီးဆက်သူတွေတူကပြောပါတယ်ဒီသတင်း Facebook ချက်ကိုတော့မသိင်တိုက်ပြပြပါမယ်
လက်ရှိစစ်ကောင်စီနဲ့အရခတ်တပ်တော် AA ချတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်ကျင်းဒလီမြို့ပေါ်ကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့ခရီးရန်ကြောင်းတွင်ကိုမနေ့ကညနေပိုင်းကစစ်ကောင်စီကလေးချောင်းတိုက်ခိုက်ခဲ့တာကြောင့်ခရီးရန်ဖုံးပေါ်ကြီးတပါအပါအဝင်ဒုက္ခသည်၁၁ဦးသေဆုံးခဲ့တယ်လို့စစ်ရင်းနှီးဆက်သူတို့ကပြောပါတယ
်။နေ့လေတနားရီမနေ့၄၀ဝန်းကျင်လောက်မှာအဲ့ဒီကျင်းဒလီမြို့စေဘန်ယုံနာကနေပြီးအဲ့ဒီခရစ်ယာန်အတန်းတို့ကြောင်းရှိတယ်ဗျာအဲ့ဒီနားမှာအဲ့ဒီနားမှာကြားတဲ့အခါဒီခရစ်ယာန်အတန်းအုပ်ဘုန်းတော်ကြီးတပါအပါဝင်အကုန်လုံး၁၁ယောက်လူကြီးလူငယ်မိန်းကလေးအပါဝင်၁၁ယောက်တည်သွားတာအတိအကျအဲ့ဒါလို့ကျွန်တော်အတည်ပြုနိုင်တယ်ပေါ့တရားရတဲ့လူတွေကလည်းတော့ရှိတယ်အများကြီးရှိတယ်တရားရတဲ့လူတွေလည်း
လက်နဲ့ပြစ်ခတ်ခံရတဲ့ခရီးရန်ကြောင်းအတွင်းမှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေထဲမှာတန်တွဲမျိုးကနေထွက်ပြေးလာသူတွေလည်းပါဝင်သလိုလက်နဲ့ကြီးကြောင်ပြေဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
။အခါလေးနေပြည်သူတို့ပြစ်လိုက်တာဒီပြောမယ်ဆိုတော့ location တိုင်းမှန်တာပေါ့နော်အဲ့ဒီနေရာကွက်တီကျောင်းကိုကြာတာအပေါ်ကနေပြည်တခါလေးကြာလာတော့အဲ့ဒီနေကဒီအင်ဒလီမြို့မှာတပွဲဖြစ်တဲ့အချိန်မှာသူတို့ကအကုန်လုံးအဲ့ကြောင်းမှာဝင်ပြီးစုနေတာအများစုကတော့ရှင်းလူမျိုးအများစုဖြစ်တယ်။အဲဒီတန်းတရားရတဲ့လူတွေကဘယ်နေရာလောက်ရှိလဲဆိုတော့ဆယ်ကျော်၁၀ကျော်ရှိတယ်ဗျာတရားရတဲ့လူတွေကအကုန်လုံ
းဒီကနေ့မှလည်းကျင်းဒလီမြို့အနီးမှာနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်လက်ရှိ AA ထိုးစစ်ဟာကျင်းဒလီမြို့အကျော်ဂွားမြို့အနီးကိုရောက်ရှိလာတာကြောင့်စစ်ကောင်စီဘက်ကတော့ဂွားမြို့ပေါ်နဲ့အနီးဝန်းကျင်မှာအင်အားတိုးချဲ့ပြီးတော့ခန့်စစ်ပြင်ဆင်ထားသလိုမြို့ပေါ်ကစစ်ရုံတွေဌာနဆိုင်ရာရုံးတွေလည်းပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်စစ်ကောင်စီအနေနဲ့ဂွားမြို့နဲ့ဆက်ဆက်နေတဲ့အေယာဝတီတိုင်ပသိမ်မြို့ပေါ်မှာစစ်ရေးပြင်ဆင်တာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့ပသိမ်ဒေသခံတဦးကပြောပါတယ်။
အဲလောလောဆယ်ပသိမ်အခြေအနေကတော့တိတ်တော့မငြိမ်ဘူးဗျပောက်ကွဲတံတွေလည်းကြားရတယ်ပြောတယ်ဒါမဲ့လည်းဘလူကြားဘလူပောက်ကွဲတာဘယ်မှာပောက်ကွဲတာလဲမသိဘူးဗျဟိုလွန်ခဲ့တဲ့ဩဂတ်လဦးပိုင်းနောက်ကောင်ကတုံးကတော့ဒီနတ်တခါကနေတန်ကြာကကားတွေနဲ့ပသိမ်မျိုးတွေကိုဖျက်သွားတာတို့ပသိမ်မျိုးဒီမှာတက်ဆွဲထားတာတို့တွေလုံနေတယ်ဗျအဲပြီးတော့ပသိမ်မျိုးကိုလည်းစစ်ပီးချောင်းတွေဝင်လာတာလည်းနည်းနည်းများတယ်အရင်သက်ဆိုင်ရင်အခုပသိမ်မျိုးကံတွေကတော့ပုံမှန်ခြေတိုင်းဆိုပေမဲ့လည်းနည်းနည်းကြောက်နံနေကြတာပေါ့ဒီကွားမျိုးကိုတိုက်ပွဲတွေဖြစ်နေပြီဆိုတော့ဒီကွားနဲ့နည်းနည်းနှီးရဲတာပေါင်းငွေဆောင်ချွေတောင်ရံဒီဘက်ဒီမှာစစ်တပ်ကတက်ဆွဲပြီးပြင်ဆင်နေတာရှိရဲ့ဗျ
ရခိုင်ပြည်နယ်တောင်ပိုင်းတိုက်ပွဲတွေကတော့တနည်းထက်တနည်းပြင်းထန်လာနေသလိုအရသာကြီးကြိုက်တိုက်စုံမှုတွေလည်းတိုးလာနေတာပါဒါပြင်တိုက်ပွဲတွေကြောင့်ကွာတောင်ကုန်တန်တွဲငပလီကဒေသခံတွေဟာတခြားတိုင်းရင်ပြည်နယ်တွေကိုထွက်ပြေးတင်းရှောင်နေကြရတာရှိသလိုဒေသတွင်းမှာပဲဘေးကင်းလုံခြုံတဲ့နေရာတွေကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။အရက်သားတွေတည်ဆုံရမှုနဲ့ပတ်သက်လို့တော့ BOA ကတိကျအတည်မပြုနိုင်သေးပါဘူးရှင်။